မြန်မာနိုင်ငံမှာအမျိုးသမီးတွေတရားမျှတမှုရရှိရေးအတွက်ဖော်ဆောင်မှုကအားနည်းနေတော့မယ်ဆိုတာကိုဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးရဲ့လှုပ်ရှားသူတွေကအလေးပေးထောက်ပြပြောဆိုခဲ့ကြပါတယ်။အမျိုးသမီးတွေတရားမျှတမှုရရှိရေးနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတဲ့ရေးဆိုတဲ့ခေါင်းစဉ်နဲ့ဒီကနေ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ပညာပေးဟောပြောမှုတွေနဲ့လှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်။
ဒီကနေ့မန္လာရှိရဲ့နေမှာကြာရောက်တဲ့နိုင်ငံကမြို့သမီးများနေ့ကို WLB မြို့သမီးများဖွဲ့ချုပ်မြန်မာနိုင်ငံကဦးဆောင်ပြီးနေရာတော်တော်များများမှာကျင်းပပြုလုပ်တာရှိသလိုအစိုးရလက်အောက်ခံမြို့သမီးအဖွဲ့အစည်းတော်တော်များများကလည်းအထိမ်းအမှတ်အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီနေ့ WLB အဖွဲ့ရဲ့ဆောင်ဘုတ်ကတရားမျှတမှုရရှိရေးနဲ့ပြည်တံကင်းလွတ်ခွင့်ရပ်တန့်ရေးဖြစ်ပြီးအမျိုးသမီးတွေကြံဖတ်ကြံရာနဲ့လိင်မိုင်းဆိုင်စော်ကားတွေပပျောက်ဖို့နဲ့အမျိုးသမီးတွေတရားမျှတမှုရရှိဖို့အလေးထားမိမောင်းထိုးပြလိုတာဖြစ်တယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအထွေထွေတွင်မူမှတ်လွှဲပို့ငယ်ကပြောပါတယ
်။မြန်မာနိုင်ငံမှာကအခုချိန်ထိဒီတရားမျှတမှုရရှိရေးအတွက်မပေါ်ဆောင်နိုင်သေးဘူး။ဘယ်ပြည်ဒေသမှာပဲဖြစ်ဖြစ်တိုင်းအထူးသဖြင့်ဒီတိုင်းသားဒေသမှာလိမ်မိုင်းဆိုင်ရာတပ်ဆမှုတွေမရေမှုတွေနဲ့ပတ်သက်ပြီးတော့မှခုချိန်ထိအမှန်တရားရရှိမှုတွေတရားမျှတမှုတွေမလုပ်ဆောင်မပေါ်ဆောင်နိုင်ဘူးဘောနော်ဥပမာအဖြစ်ဒီဆရာမတောင်းဆရာမနှစ်ယောက်ရဲ့အမှုစာဆိုလို့ရှိရင်တိုင်းကသက္ကဘာလုံးကတည်တယ်ဒါပေမဲ့လို့အခုချိန်ထိဘယ်လိုပဲဝါကျုံးနေစင်နာသူတွေအတွက်မလုပ်သေးလေဆိုတဲ့ဟာမျိုးက
မြန်မာနိုင်ငံနိုင်ငံလုံးမှာအမျိုးသမီးတွေလိမ်မဲဆိုင်ရာအကြမ်းဖက်မှုမနှိမ်မှုကျူးလွန်ခံရတာတွေညှိပန်းနှိပ်စက်ခံရတာရဲမှတ်တမ်းရ2016ခုနှစ်မှာ1000ကျော်ရှိပြီး2019ခုနှစ်မှာ1400ကျော်တိရှိရလို့ WLB ဖွဲ့ကပြောပါတယ်။လိမ်မဲဆိုင်ရာအကြမ်းဖက်မှုအများစုကလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့တိုင်းဒေသတွေမှာရှိနေတာဖြစ်ပြီးအဖြစ်ကျူးလွန်သူတွေကလည်းအဖြစ်ကနေကင်းလွတ်ခွင့်ရနိုင်တော့မယ်လို့ထောက်ပြပါတယ်။ဒါကြောင့်အမျိုးသမီးတွေရဲ့တရားမျှတမှုရရှိဖို့လိုရလို့မတ်လွေးပုံးငယ်ကပြောပါတယ
်ဒီလိုကျူးလွန်သူတွေဆက်လက်ပြီးမှကျူးလွန်အောင်ဘယ်သူပဲဖြစ်ဖြစ်အရေးယူဆောင်ရွက်မှုကလုပ်သင့်တယ်လို့ကျွန်မတို့ကတော့ယုံကြည်တယ်ပေါ့လေအဲ့ဒါကြောင့်မို့ကျွန်မတို့အများဆုံးတွေ့ရတာကတော့ဒီတိုင်းသားဒေသဂျာထုံမှာပဋိပက္ခဂျာထက်မှာဒီလက်နက်အာဏာရှိတဲ့သူတွေပေါ့နော်လက်နက်ကံတမကောက်အာဏာရှိတဲ့သူတွေကျူးလွန်တဲ့ဖြစ်စဉ်ရှိနေလို့မှအကောင်တရားမျှတမှုတွေအတွက်ချက်ပြရခက်ပါတ
ယ်မြမတမန်တော်နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့ကြားတိုက်ပွဲအတွင်းရခိုင်ပြည်နယ်ကအမျိုးသမီးတနတ်မှန်တည်ဆုံခဲ့တာရှိပြီးဒီလိုကိစ္စတွေဟာတရားမျှတမှုကိုပို့ပြီးတော့အလံဝေးစီရလို့လဲအမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်ထားပါတယ်ဒီနေ့မှာတော့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကလာချိုမြို့မှာတန်းအမျိုးသမီးဖွဲ့စည်းနေပူအောင်ပြီးအမျိုးသမီးခွင့်ရတရားမျှတမှုရရှိရေးပညာပေးဟောပြောပွဲတွေပြုလုပ်သလိုရန်ကုန်မြို့မှာလည်းအမျိုးသမီးချစ်ကြည်ဘောလုံးပွဲတွေကျင်းပပြုလုပ်ကြပါတယ်။အလားတူအမျိုးသမီးများနဲ့အထိမ်းအမှတ်အခမ်းအနားတွေကိုနေပြည်တော်အပါအဝင်တိုင်းနယ်ပြည်နယ်တော်တော်များများမှာအစိုးရလက်အောက်ခံအမျိုးသမီးဖွဲ့စည်းတွေရောအစိုးရမှုတဲ့လူထုခြေပြုအမျိုးသမီးဖွဲ့စည်းတွေရောကျင်းပပြုလုပ်ကြပါတယ်။နေပြည်တော်မှာပြုလုပ်တဲ့အမျိုးသမီးများနဲ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်တဲ့အမျိုးသမီးလုပ်ငန်းရှင်ဒေါ်မာစီကတော့အခုလိုပြောပါတယ်။
အမျိုးသမီးတွေကျန်းဖက်မခံဘူးအမျိုးသမီးတွေဘဝလုံခြုံမှုရှိဖို့အလုပ်ကံခွင့်လန်းနေရဖို့အဲ့ဒါတွေတော့ကျမတို့ဝေဝိုင်းပြီးနေဆင်းရဲခဲ့ပါတယ်။နောက်ကိုဒေသမှာရှိတဲ့ကြည်နေအမျိုးသမီးတွေဒိုင်းလူကြီးများခွင့်ရင်းရဖို့ရဲ့ဟိုသူတို့တွေလည်းဒီလူတိုင်းဖုံးသုံးတော့အင်တာနက်ကိုကောင်းစွာအသုံးချတတ်ဖို့အဲ့ဒါတွေဆင်းရဲခဲ့ကြပါတယ်
နိုင်ငံတကာမျိုးသမီးများနေ့ကိုကမ္ဘာကုလသမဂ္ဂအဖွဲ့က1985ခုနှစ်ကစတင်ကျင်းပပြုလုပ်ပြီးမြန်မာအပါအဝင်ကမ္ဘာတဝန်းမှာအထိမ်းအမှတ်အခမ်းအနားတွေကိုကျင်းပကြပါတယ်မြန်မာနိုင်ငံမှာတော့အရင်ကထိုင်းမြန်မာနယ်စပ်မှာတော့မျိုးသမီးများနေ့ကိုကျင်းပပြုလုပ်နိုင်ခဲ့ပြီးနိုင်ငံရေးပြောင်းလဲတွေဖြစ်ပြီးနောက်ပိုင်းမှာအခုလိုအထိမ်းအမှတ်ပွဲတွေကိုပြည်တွင်းမှာကျင်းပလာကြတာဖြစ်ပါတယ်ခင်ဗျာ